မင်္ဂလာပါဦးကျော်ဆန္ဒရှင
်မင်္ဂလာပ
ါဒီ American ရွေးကောက်ပွဲဟာဒီကမ္ဘာနိုင်ငံရေးအခင်းကျင်းမှာပေါ့ဘယ်လောက်ထိအရေးပါပါလဲ
စိတ်အရေးပါပါတယ်ဘာကြောင့်လဲဆိုတော့ဒီကမ္ဘာလုံးကစိတ်ဝင်စားဆုံးရွေးကောက်ပွဲဖြစ်ပါတယ် American ရွေးကောက်ပွဲဟာ American မှာဖြစ်တဲ့ဖြစ်ရတွေ American မှာအဆူအပြောင်းလဲဖြစ်လာရင်မူဟာရပြောင်းလဲဒီကမ္ဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်ဒါပေမဲ့တစ်ဆက်တည်းမှာပြောသင့်တာကတော့ကမ္ဘာလုံးမှာဖြစ်နေကိစ္စတွေဟာလည်းပဲအမေရိကန်ရွေးကောက်ပွဲမှာပြန်လည်ပြီးရောရိုက်ခိုက်မှုရှိပါတယ်ကမ္ဘာနဲ့ပြည်ဆက်နွယ်နေကျွန်တော်ဘာသွားသတိရလဲဆိုတော့ဟိုကဥရောပမှာအော်စတြီးယားနိုင်ငံရဲ့ချန်ဆယ်လာမက်ထနစ်ပြောခဲ့တဲ့စကားတစ်ခုရှိတယ်ထောင်စီယာလီဇာစီမှာပြောတဲ့ When French sneezes Europe catches a cold ပြင်သစ်ကဟချိုးလို့စီလိုက်ရင်ဥရောပတစ်ခုလုံးအေးအေးမီနှာစီးနေရပြီဆိုတာဘာကြောင့်လဲဆိုတော့ပြင်သစ်မှာတော်လိုင်းဖြစ်တော့အကုန်လုံးဥရောပကိုပြန်နှံ့သွားသလိုပဲဆိုတော့အခုလည်းပဲအမေရိကန်ကဟချိုလို့ချင်းတကဘာနူနာစီအေးမီနီရပြီလို့ပြောရမယ့်သဘောပါပဲအမေရိကန်ရွေးကောက်ပွဲအသိအရေးကြီးပါသမ္မတရွေးကောက်ပွဲအဲဒါကြောင့်ကဘာကလည်းပဲစောင့်ကြည့်နေရတာဖြစ်တယ်လို့ဥစွာပြောမှာဖြစ်ပါတယ
်ဒီလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာအခုလက်ရှိသမ္မတဘိုင်ဒန်နဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ rematch ပေါ့နော်ပြန်ပြီးတော့တွေ့ကြမယ့်အခြေအနေဖြစ်ပါတယ်အဲ့တော့ဒီပေါ်မှာရောဘယ်သူနိုင်ချင်ရှိပါလဲ
ကမာရသိခဲ့ပါတယ်ကျွန်တော်မပြောနိုင်ဒီopening pool လို့ခေါ်တဲ့လူလူသဘောထားစစ်တမ်းလုပ်နေတဲ့နှစ်ပေါင်းများစွာလှုပ်လာတဲ့အဖွဲ့အစည်းတွေရဲ့လှုပ်ချက်တောင်မှပဲတကယ်ရလဒ်နဲ့လွယ်တတ်ပါတယ်2016တုန်းကဒေါ်နယ်ထရမ့်နဲ့ဟီလရီကလင်တန်တိုင်တဲ့အပွဲမှာဆိုရင်ဟီလရီကလင်တန်နိုင်မယ်လို့လူတော်တော်များများကိုတွက်ထားတယ်ပထမပိုင်းကဟီလရီအလားတာပဲနောက်ပိုင်းတဖြည်းဖြည်းဒေါ်နယ်ထရမ့်ထောက်ခံတဲ့မိကများလာပြီးတော့သူဒေါ်နယ်ထရမ့်နိုင်သွားတယ်ဆိုတော့သူတင်ခမရသိခိုင်းပါတယ်အခုအမေရိကန်ပြည်သူတွေဒီနေရာမှာသူရဲ့ဒီကောက်ပွဲ issue ဆိုခါတော့ဘယ်လိုအကြောင်းညာကိုသူတို့ဘယ်လောက်စွမ်းဆောင်ခံမလဲဆိုတာတီးပြီးဆုံးဖြတ်ကြမယ်ဆိုတော့သူတို့စစ်တမ်းနေမှာကတော့ဘာတွေ့ရလဲဆိုစီပွားရေးကိုဦးစားပေးပြီးဆုံးဖြတ်မဲ့လူက69ရာခိုင်နှုန်းရှိတယ်။တခါကျမ်းမာရေးဆောင်ရှောက်မှုကိုတီးပြီးဆုံးဖြတ်မဲ့လူက68ရာခိုင်နှုန်းရှိတယ်။အဲနိုင်ငံကြေးမူဝါဒနဲ့ပတ်သက်ပြီးတော့တီးဆုံးဖြတ်မဲ့လူက58ရာခိုင်နှုန်း60နီးပါးရှိတယ်။အဲအဲ့ဒီနောက်မှာမှရာ illegal immigration ဘော့တရားမဝင်နိုင်ငံတွေဝင်ရောက်တဲ့ကိစ္စဥရုယာဒီပြောင်းလာတဲ့ကိစ္စက50 40စသဖြင့်ဖြစ်သွားပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ကျူတင်ပြီးတော့ခံမှန်းရဖို့ကတော့သိပ်မလွယ်ပါဘူးကျွန်တော်အခြေအမှပဲရည်တည်ပြပြောကြမှာဖြစ်ပါတယ်
အဲ့တော့ခုဒီ American ရေကောက်ပွဲကနိုင်ငံတကာကိုရိုက်ခတ်တဲ့အလားအလာပေါ့ဒီပေါ်မှာအဓိကဆွေးနွေးချင်ပါတယ်ဒီတော့အခုလက်ရှိပေါ့အနေထားမျိုးမှာဒီနိုင်ငံတကာအခင်းချင်းမှာဘယ်ပြဿနာအဓိကကြပါလဲUkraine ပြဿနာလားဂါဇာပြဿနာလား
အဲ့ဒီပြဿနာတစ်ခုချင်းပြောခဲ့နိုင်ငံကြီးဝါရနဲ့ပတ်သက်ပြီးတော့ဒီသမ္မတနှစ်ယောက်လုံးကတော့ American ရဲ့သူတို့ကပြောခဲ့သလိုပေါ့ American ရဲ့အကျိုးစီးပွားကိုလုတာပဲဖြစ်ပါတယ်ဆိုတော့အဲ့လိုဖော်ဆောင်တဲ့နေရာမှာတော့ Donald Trump ကတော့တကယ်ကနဲ့သိပြီးတော့ထက်ထက်ဝင်နေတာတဲ့သူဟာသူစီကြရည်တည်မဲ့အကျိုးစီးတဲ့နေရာမှာဘယ်သူနဲ့ဆိုဆက်ဆံပြီးတော့လုပ်မှာပဲ liberal democracy သဘောတရားပါညာသူကြည့်မှာမဟုတ်ဘူးနမူလာတစ်ခုကြည့်ရင်သူရဲ့ပတ်သမ္မတဖြစ်ခဲ့တဲ့ကဆိုမြောက်ကိုရီးယားလည်းသွားပြီးတော့တွေ့ခဲ့တာပဲနိုင်ငံတကာကတုံးဝလက်မခံပဲပြစ်ပယ်ထားတဲ့အစိုးရမျိုးပေါ့လေအဲ့ဒီဟာကိုသူတွေ့ခဲ့တာပဲသူအဲ့လိုမျိုးလုံသွားမှာပဲ American အကျိုးအတွက်ဒါပေမဲ့သမ္မတ Biden ကြတော့သူကအုပ်စုဖွဲ့ပြီးတော့လာသူတို့ရဲ့မူဝါဒအတိုင်းပေါ့လေဒီမိုကရေစီလစ်ဘရယ်သဘောတရားကိုအခြေခံပြီးတော့တူရက်လူတွေနဲ့ပူပေါင်းပြီးတော့ဆောင်ရွက်သွားမယ့်သဘောရှိပါတယ်။တကယ်တော့စီးရဲကာလအတွင်းမှာကို၌ကအမေရိကန်ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေနဲ့ဖိကျရက်တည်ပြီးတော့ဆိုဗီယက်ပြည်ထောင်စုကသူတို့အင်အားစုနဲ့သူတို့စီးပွားရေးအဖြစ်နိုင်ငံအဖြစ်ရက်တည်နိုင်ခဲ့ပြီးဖြစ်တယ်။ဆိုတော့အဲ့ဒီလိုပြုတ်ပြက်ပြီးသွားတဲ့နောက်မှာလည်းပဲရုရှားတို့တရုတ်တို့ကအမေရိကန်နဲ့လူဝခွဲပြီးတော့သိကြစီရက်တည်နေရတယ်။အဲဒီဟာကိုသူတို့နဲ့ဆန့်ကျင်ပြီးတော့ကိုယ့်ဘက်ပါမဲ့လူတွေကိုစီးုံပြီးတော့ဘိုင်ဒန်ကရက်တည်မဲ့သဘောရှိသွားတယ်ဆိုတော့နိုင်ငံကြီးဝါရမှာအဓိကအဲ့လိုပြန်ကြပါလိမ့်မယ်သူတို့ရ။
အဲတော့ဒီခုဒီပြဿနာတွေကိုတစ်ခုချင်းကြည့်မယ်ဆိုရင်လက်ရှိယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားကဘယ်လိုရှိပါလဲ။သူစစ်ပွဲကလည်းကြာလာပြီဆိုတော့ပြည်သူတွေရဲ့သဘောထားကဘယ်လိုရှိပါလဲ
။အမေရိကန်အများစုကတော့ယူကရိန်းကိုထောက်ခံတယ်ရုရှားကျူးကျော်မှုကိုဘယ်သူမှလိုလားရပါဘူး။ဒါပေမဲ့လည်းဒီယူကရိန်းစစ်ပွဲမှာစီးရဲအကူအညီလောက်တောင်ပေးရမလား။ပေးသင့်သလားဆိုတော့လူတိုင်းတွေးတော့လာတယ်စဉ်းစားလာတယ်။အဲ့လိုပေးနေရဟိုသိသဘောမကျတဲ့လူကပို့မချလာပါနဲ့။တချို့ကဒါကိုဘယ်လိုမြင်လဲဆိုတော့ it is a ဘယ်လို forever war အစင်းသဖြင့်ဖြစ်နေတဲ့စစ်ပွဲပဲဒီစစ်ပွဲဟာဘယ်တော့မှစစ်လို့မဟုတ်ဘူး။ဘာဖြစ်လို့ငါတို့ကဒီဟာကိုစီးရဲအကူအညီနေရမလဲဆိုတာ သမ္မတဘိုင်ဒန်အပေါ်မှာရဲ့မူဝါဒနဲ့ပတ်သက်ပြီးတော့အဲ့လိုမြင်လာကြတဲ့လူတွေအများကြီးရှိပါတယ်သူကသမ္မတဘိုင်ဒန်ကို၌ကလည်းပဲအာဖဂန်နစ္စတန်မှာဖြစ်နေတဲ့စစ်ပွဲကိုအဲ့လို forever war ပဲထားဝရဖြစ်နေတဲ့စစ်ပွဲဆိုပြီးတော့သူတို့နှုတ်ထွက်လာခဲ့တာပဲဆိုတော့အခုလည်းပဲဒေါ်နယ်ထရန့်တို့ဘက်ကဒီသဘောထားနဲ့သူတို့ထုံထက်လာနေတယ်ဆိုတော့ယူကရိန်းမှာသူတို့ဘက်ကအဲ့လိုတောင်းတနိုင်တဲ့သဘောရှိပါတယ်ဒါပေမဲ့လည်းဒေါ်နယ်ထရန့်ဘက်ကကြတော့ဘယ်လိုလဲဆိုတော့ဒေါ်နယ်ထရမ်ကတော့သူကပြောနေတာပဲသူသမ္မတဖြစ်တဲ့24နှစ်အတွင်းမှာဒီယူကရိန်းစစ်ပွဲကိုရလိုက်မယ်ဘာညာပြောတယ်သမ္မတပူတင်နဲ့သူကသိပြီးတော့စဉ်းစားကမရှိခဲ့တဲ့လူဆိုတော့သူတက်လည်းဖြစ်နိုင်တယ်ဆိုတော့တချို့ကအဲ့တော့ညှော်မှန်းကြတယ်တကယ်လို့သမ္မတထရမ်ကသမ္မတဖြစ်လာခဲ့မယ်ဆိုရင်သူစီပူတင်နဲ့ညှိပြီးတော့ညီညာနဲ့နီနဲ့ထွက်ပေါက်ရအောင်လုပ်ထိုင်မလားဆိုတာသူကပြောလို့ညပါတယ်သို့သော်တစ်ချိန်တည်းမှာလည်းနောက်ခုဖြစ်နိုင်လို့ကျွန်တော်ထင်တာကတော့သမ္မတဘိုင်ဒန်လက်ထက်မှာလည်းပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတူရကီကိုသွားပြီးတော့တူရကီသမားအာဒိုဝန်နဲ့အစင်အာဒိုဝန်ကရုရှားနဲ့ဆက်ဆံရေးကောင်းတယ်သူကသိအရေးပါတဲ့နေရာဖြစ်တယ်နေတူဖွဲ့ပြီးသူကတူစင်စီဇာဖို့ပြောနေတဲ့စကားတွေလည်းရှိတယ်ဆိုတော့ခမန်းချက်တွေအမျိုးမျိုးရှိနေရပါတယ်သူတို့နှစ်ယောက်ရဲ့ချင်းကပ်မှုကတော့အဲ့လိုကွဲလွဲပါတယ်ယူကရိန်းကိစ္စမှာ
အနောက်တစ်ခုကတော့ဂါဇာကိစ္စပေါ့ဒီဂါဇာနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်ကပြီးခဲ့တဲ့အပတ်တုန်းကပေါ့ဒီဟုတ်နိုင်ငံတော်အခြေပြမင်းကမှပြောသားရရှိပါရဲ့နှစ်ပြည်တော်မူပါဒါကသာအဖြေဖြစ်လိမ့်မယ်ဆိုပြီးပြောသားပါရဲ့ဒီတော့ဂါဇာနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားကပါ哦အ
ဲ့ဒီမူဝါဒဟာခေတော့လက်တွေ့ကြပါရဲ့နိုင်ငံတော်ကလည်းပဲနှစ်ပြည်တော်စနစ်ဖြစ်မှသာဖြစ်မယ်ဆိုတာအဓိကပြဿနာကနေတညာဟုကလက်မခံပါဘူးနေတညာဟုနဲ့သမ္မတဘိုင်ဒန်ကြားမှာလည်းပဲသိပြီးတော့သဘောထားရင်းကင်းကွက်လဲနေတညာဟုကသူရဲ့ military policy ဘာစစ်နဲ့သာဖြစ်ရှိမယ်ဆိုတဲ့မူဝါဒကိုသမ္မတဘိုင်ဒန်ကမကြိုက်ဘူးညီညာရေးစစ်ဆေးစီရင်တယ်ခင်ဗျားအဲ့လိုတိုက်နေခြင်းအပြင်ခင်ဗျားကိုနိုင်ငံတော်ကမုန်းတီးသွားလိမ့်မယ်နိုင်ငံတော်ထောက်ခံမှုခင်ဗျားဆုံးရှုံးမယ်ခင်ဗျားတို့နိုင်မှာမဟုတ်ပြောတာကိုဝန်ကြီးချုပ်နေတဲ့ညာဟုကလုံးဝလက်မခံဘူးဆိုတော့သမ္မတဘိုင်ဒန်ကအဲ့လိုမပြောနိုင်တော့သိပြီးတော့သူ့ကိုလူကြိုက်မများဘူးဖြစ်လာတယ်ဒီလူဟာတကယ်တရားကိုမပြောနိုင်ဘူးတချို့ကလည်းပဲသမ္မတဘိုင်ဒန်တစ်ဖက်ကသာအဲ့လိုပြောပြောနေပြီးတော့တကယ်တမ်းထိတိယောက်တားကျင်စိတ်ကောရှိရလားဘာကြောင့်စီးရဲကူညီပင့်လဲအီရောဘာညာဆွေးပြောကြတာလည်းရှိရဆိုတော့တကယ်စမ်းမှာသမ္မတဘိုင်ဒန်ရဲ့ popularity လူကြိုက်များမှုကတဖြည်းဖြည်းတဖြည်းကျဆင်းလာတယ်လို့ပြောမှဖြစ်ပါတယ်အထူးသဖြင့်ပဲပြီးခဲ့တဲ့ Michigan မှာလား primary လို့တော့တချို့ကတော့ uncommitted policy ပဲသူဘာမှမပြောဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ဘိုင်ဒန်ရဲ့ကစားမူဝါဒကိုမကြိုက်တဲ့အတွက်ကြောင့်မင်းပြပဲနေမယ်ဆူရတော့မှပြောခဲ့တဲ့လူသင်းသင်းချီပြီးရှိရဲဆိုတော့နည်းနည်းကြမ်းမှဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်သမ္မတဘိုင်ဒန်ကတော့နည်းနည်းတနည်းနည်းကြံစီရပါလိမ့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူကြိုက်နှောင်းမှုတက်ဖို့အတွက်
အဲ့တော့ဒေါ်နယ်ထရမ့်ကရော तू ကဒီရွေးကောက်ပွဲမှာသမ္မတဘိုင်ဒန်နဲ့ rematch ဖြစ်လာမယ့်အခြေအနေဖြစ်နေတော့လေ
ဒေါ်နယ်ထရမ့်ကတော့ဘာမှဒီပြတ်သူရဲ့မူဝါဒဟာဣသရေလနဲ့ဂါဇာစစ်ပွဲဒီဂါဇာမှာဖြစ်နေတဲ့ပြဿနာဆိုင်မူဝါဒဘယ်လိုဆိုတာတယ်ဝင်ထုတ်ဖို့ပြောကြတာမရှိသေးပါဘူးဒါပေမဲ့သူဘာပြောလဲဆိုတာတော့ရှိတယ်သူကနိုင်ငံတစ်ခုမှာထည့်ပြောငါသမ္မတဖြစ်ခဲ့တုန်းကဣသရေလဟာ very safe သိလုံးလုံးတယ်အဲ့လိုနောက်သူသမ္မတဖြစ်လာရင်ဣသရေလဘယ်တော့မှအတိုက်ခံမှာမဟုတ်ဘူးဆိုတာလည်းပြောတယ်သူကဒီကအဖြစ်ကဒီ Hamas to Hezbollah ကအီရန်ကထပ်ပန်ထားတဲ့အဖွဲ့တွေဆိုပြောရမလားအဲ့တော့ဒေါ်နယ်ထရမ့်ကသူသမ္မတဖြစ်ခဲ့တော့ကအီရန်ကသူ့ရဲ့ proxy ဘောက်ကနာပြောတဲ့ Hamas ဘာလို့မထောက်ပံ့နိုင်အောင်ငါလုပ်ခဲ့တယ်ဆိုတော့လေပြောတယ်သူကဆိုတော့သူကမူတော့အဓိကမထုတ်ပြန်ဘူးဒါပေမဲ့သူ့ရဲ့ Israel ဆိုင်ရာသမ္မတဖြစ်ခဲ့ပြီလေဒေါ်နယ်ထရမ့်လက်ထက်တုန်းကအဲ့ဒီလူကတော့ပြောတယ်ဟာ Israel ကနိုင်ရမယ်ဒီစပွဲကိုပါဖြစ်တယ်ဆိုပြီးတော့ဒါ Trump ရဲ့အဘော်ဟုတ်ဟုတ်တော့မပြောတတ်ဘူးဒီသတင်းကိုဖော်ပြတဲ့အခါမှာအဲ့ဒီသံမက်နဲ့ထရမ့်နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံကိုပြပြီးတော့မီဒီယာတွေကအဲ့ဒီထောက်ရေးထားတွေ့ရဆိုတော့ဒါမီဒီယာတွေရဲ့အဲ့လိုတွေးစရာဖြစ်အောင်အများကြီးလေးဒါတော့မပြောတတ်ဘူးဆိုတော့နှစ်ယောက်လုံးကလည်းပဲဒီကိစ္စမှလည်းပဲအပြတ်တော့ပြောလို့မရဘူးပေါ့လေမက်ဆန်နာရှင်ကဆူဖြတ်လိုက်မှဖြစ်ပါတယ်အ
ဲ့တော့ဒီမှာအမေရိကန်ရေးကောက်ပွဲတို့နိုင်ငံခြားရေးမူဝါဒတို့ဒီကမ္ဘာလက်ရှိအခင်းကျင်းတွေကိုပြောမယ်ဆိုရင်တရုတ်ကိုလည်းမေ့ထားလို့မရဘူးထင်ပါတယ
်ဆ
ိုတော့အမေရိကန်နဲ့တရုတ်ရဲ့ဆက်ဆံရေးအခြေအနေရော
အမေရိကန်တရုတ်ဆက်ဆံရေးသမ္မတဘိုင်ဒန်တို့အုပ်စုကရောထရမ့်အုပ်စုကရောတရုတ်ကိုသူတို့ကဒါအဓိကအဖြစ်သူတို့စင်ခေါ်နေတဲ့လူဆိုတော့နှစ်ဖက်လုံးမြင်ပါတယ်ဒါပေမဲ့သမ္မတဘိုင်ဒန်ကငါတို့ဟာသူတို့ပြိုင်ဘက်လို့သဘောထားမှာစီးပွားရေးအဖြစ်ငါတို့သူတို့အဓိကပြိုင်ဘက်ကြီးဖြစ်တယ်ဆိုတော့သူကအဲ့ဒါကိုထားတယ်စီးပွားရေးအဖြစ်သူတို့ပူပေါင်းဆောင်ရွက်တဲ့အပိုင်းလည်းပဲရှိတယ်သူကအဲ့ဒီမှာဒီအဖြစ်ပြိုင်ဆိုင်မှုတွေကိုဘာညာတို့ ကံွက်တဲ့ဟန်တာရဲတိုင်ဝမ်တို့ဘာလို့ကြစမှာထရမ့်တို့အစုကရောဒီ Republican 60ကျော်ပူဇော်ရခိုင်တို့ညီပါလောက်ပါဘယ်လိုမြင်လဲဆိုတော့ NDA ကြီးရဲ့ threat ချင်းကြောင့် critical threat လို့သုံးတာပေါ့လေဗျာအဓိကချင်းကြောင့်မှုဤတည်းဖြစ်တဲ့တရုတ်ကအမေရိကန်အတွက်ဆိုတော့စီးပွားရေးပြိုင်ဘက်တွေကချင်းကြောင့်မှုဖြစ် Trump တို့ကမြင်တယ်အဲဒီ Republican တော်တော်များများကလည်းအဲ့လိုမြင်ကြပါတယ်ဆိုတော့ Trump ကတော့ပြည်တွင်းမှာပဲအဲ့ဒါ protectionism ခေါ်တာပေါ့ကုန်သွယ်ရေးမှာနိုင်ငံသားအခွင့်အရေးတိတ်တူမြင်ပြီးအချမ်းတန်းကောက်တယ်သူတို့ပြည်စည်းမဝင်နိုင်အောင်လုပ်မယ်နောက်ပြီးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေကိုလည်းဖြစ်နိုင်အဲ့ဒီတရုတ်တို့ဘာလို့မသွားပြည်တွင်းမှာပဲလုတ်ခိုင်းမယ်ဆိုတော့ပြည်တွင်းမှာအလုတ်ကနေပုံများပြီးတော့ပူဖြစ်မယ်ဆိုတော့အဲ့ဒီ protectionist ကကွယ်တဲ့စီးပွားရေးဝါရပုံများနဲ့လုတ်တယ်ဘိုင်ဒန်ကတော့အဲ့လိုမဟုတ်ဘူးဆိုတော့စီးပွားရေးအဖြစ်အရောင်းတို့ပူပေါင်းဆောင်ရွက်စီးရေးမဟာဗျူဟာရေးပြိုင်ဆိုင်မှုတွေပဲငါတို့အဓိကထားမယ်ဆိုပြီးလုတ်ကြပါတယ်ဆိုတော့တရုတ်ကလည်းပဲအဓိကလူတွေစဉ်းစားကြမယ်ပြဿနာတစ်ခုဖြစ်ပါတယ်ဒါမှန်ပါပဲ
နောက်ဆုံးမေးချင်တာကဒီ American ရွေးကောက်ပွဲကမြမအရေးရောဘယ်လိုရိုက်ထပ်နိုင်ပါလဲ
ဟာစဉ်းစားတဲ့ကိစ္စပါပဲမြမအရေးကိုမြမအရေးနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်လက်ထက်မှာပေါ့လေကွန်ဂရက်ကတော့ဒါဘာမာအက်ကိုပြဋ္ဌာန်းခဲ့တယ်ဒါပေမဲ့သမ္မတဘိုင်ဒန်ကအတိအကျဒီဟာကိုလိုက်နာပြီးတော့အပြေအဝအကောင့်ထဲပေါ်ရခက်နေတဲ့အကောင့်ထဲမဖော်ဘူးဆွေးဝေးဖက်နေသို့တော်လည်းပဲဆက်ဆံရေးမှာတော့သမ္မတဘိုင်ဒန်လက်ထက်မှာ NUG တို့ဘာလို့ဒီမှာရုံးနေပါလဲဖွင့်လို့ရတယ်ဆိုပြီးတော့သူတို့လှုပ်ရှားမှုကဒီမှာအခြေစိုက်ပြီးတော့နိုင်ငံတကာလှုပ်ရှားမှုကဒီမှာအခြေစိုက်ပြီးလုပ်နေရတယ်တွေ့တယ်ဆိုတော့ဒါတစ်ပိုင်းပေါ့လေသမ္မတ Trumpသမ္မတထရမ့်ကတော့သိစိတ်ဝင်စားသူတို့အကျိုးနဲ့တိုက်ရိုက်မထိတွေ့ရင်ဒီဆိုင်မှာမဟုတ်ဘူးလို့ထင်ပါတယ်ကျွန်တော်ပမခဆရာကြီးစတိုင်ဘတ်ပြောတာကိုသတိရတယ်ပထမတစ်ကြိမ်ဒေါ်နယ်ထရမ့်သမ္မတဖြစ်လာတော့အဲ့ခါမှာရခိုင်ပြည်မှာပဋိပက္ခတွေဖြစ်နေအဲ့တော့ကျွန်တော်သူ့မိတော့ဒီဒေါ်နယ်ထရမ့်ကရခိုင်ပြည်ဆိုတာဘယ်မှာရှိမှန်းတော့သိမယ်လို့ငါမထင်ဘူးပါတယ်ဆိုတော့အဲ့လိုဟုတ်ပါတယ်အဲ့ဒါသိဖြစ်နိုင်တယ်သူကသူကစိတ်ဝင်စားဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံကကြားဟာသိပြီးတော့အရေးကြီးတဲ့အမေရိကန်အချိုးစီးပွားကိုတိုက်ရိုက်ထိတွေ့လာပြီးပတ်သက်လာပြီးဘာညာဆိုရင်တော့သူကတခုခုဝင်လို့ပါလိမ့်မယ်သူဖွင့်ရင်တော့သူကသိပြီးတော့ယူတိုက်လို့မှမဟုတ်ပါဘူးသို့တော်လည်းပဲအဲ့သူတို့ပါတီထဲမှာမစ္စမစ်မကွန်နယ်တို့လိုအစိမ်းဝါကြီးတဲ့ပုဂ္ဂိုလ်တွေရှိနေတယ်ပေါ့လေနိုင်ငံရေးအဖြစ်ဒီကောင်ဆန်နိတ်ပါဆိုတော့သူတို့ကတော့ဆက်လက်ပြီးတော့ကြိုးစားမှာပဲအစိုးရအနေနဲ့ကတော့သမ္မတဘိုင်ဒန်လက်ထက်မှာလောက်တောင်မှအရေးယူလုပ်ပါမလားဆိုတော့စဉ်းစားကြပါ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါတယ်ရှင်